အခုတစ်ဆက်တည်းရခိုင်ပြည်နယ်နဲ့သက်ဆိုင်တဲ့နောက်ထပ်သတင်းတော်ဘုတ်ကိုပြောပြပါဦးမယ်။ရခိုင်ပြည်နယ်အတွင်း2019ခုနှစ်ကဖြစ်ပေါ်ခဲ့တဲ့ပြည်ပခဖြစ်စဉ်တွေနဲ့ပတ်သက်လို့ထပ်မံစစ်ဆေးအတည်ပြုနိုင်ဖို့ဆိုပြီးမြန်မာစစ်တပ်ကအဖွဲ့ဝင်3ဦးပါစုံစမ်းစစ်ဆေးရေးခုံရုံးကိုဖွဲ့စည်းလိုက်တာဟာမှန်ကန်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပေမဲ့စစ်တပ်အနေနဲ့သူတို့ရဲ့လုပ်ရက်ကိုအမှန်တကယ်ပြောင်းလဲခြင်းဟုတ်မဟုတ်ဆိုတာကိုပြောဖို့စော်သေးတယ်လို့ Amnesty International နိုင်ငံတကာလူညင်းချမ်းသာ권အဖွဲ့တာဝန်ရှိသူတွေကပြောပါတယ်တမရော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်တဲ့ကြေညာချက်မှာလဲ AI အပါအဝင်ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေရဲ့ဆွဆွဲပြောဆိုချက်တွေကိုလေ့လာသုံးသပ်ပြီးပြန်လည်သုံးသပ်သွားမယ်လို့ပြန်လည်တုံ့ပြန်သွားမယ်လို့ဖော်ပြထားပါတယ်အပြည့်စုံကိုတော့ကိုစော်ဝင်းလိုင်ကတင်ပြပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအခုအစ်စ်ဖွဲ့စည်းလိုက်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကိုဗိုလ်ချုပ်မြတ်ကျော်က OCP အဖွဲ့ဝင်3ဦးနဲ့ဖွဲ့စည်းလိုက်တာဖြစ်ပါတယ်ဒီအဖွဲ့ကိုခုံရုံးလို့အမည်တပ်ထားပေမဲ့ဘလို့လုတ်ပိုင်ခွင့်နဲ့ဘလောက်ကင်တွယ်ဆောင်ရွက်မယ်ဆိုတဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုထားတာမရှိသေးပါဘူးမြန်မာစစ်တပ်ရဲ့ဒီလုတ်ရဟာအပြစ်သဘောဆောင်တဲ့လုတ်ရဖြစ်နေလေအမှန်တကယ်ကြောင်းလဲခြင်းမဟုတ်ဆိုတာပြောဖို့စောသေးတယ်လို့ Amnesty International နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ရဲ့ Asia Advocacy Manager ဖြစ်သူ Francisco Bancosmi ကပြောပါတယ
် It's obviously a positive sign but I think it's still too early to tell whether
ဒါအပြူသဘောဆောင်တဲ့လုပ်ရပါဒါပေမဲ့တက်မလို့အနေနဲ့သူတို့ရဲ့အပြူမူတွေကိုအမှန်တကယ်ပြောင်းလဲမယ်မပြောင်းလဲဘူးဆိုတာနဲ့နိုင်ငံတကာကအကြံပေးပြောဆိုမှုတွေကိုတကယ်လက်ခံမယ်လက်မခံဘူးဆိုတာပြောဖို့စောပါသေးတယ်လုပ်စရာတွေကအများကြီးကျန်နေပါသေးတယ
်စစ်တပ်အနေနဲ့နိုင်ငံတကာရဲ့ဖိအားပေးမှုတွေအပေါ်တုံ့ပြန်လာတဲ့အောင်တွေ့ရတယ်လို့လည်းသူကဆက်ပြောပါတယ
် On the surface shows that but the military is responding to international pressureUnfortunately,
ပေါ်ရမ်းမရရှိရတော့စစ်တပ်အနေနဲ့နိုင်ငံတကာရဲ့ဖိအားတွေကိုတုံ့ပြန်လာတယ်လို့မြင်နိုင်ပါတယ်။ဒါပေမဲ့ဒီလောက်နဲ့မလုံလောက်သေးပါဘူး။ဘာလို့လဲဆိုတော့တင်းကြားဗတ်မလိုက်တဲ့စုံစမ်းစစ်ဆေးမှုအပါအဝင်ရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တာတွေပေါ်လှုပ်ဆောင်ဖို့အများကြီးကြံနေပါသေးတယ်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပျက်ခဲ့တာတွေဖြစ်ပေါ်နေရပြီးအားလုံးကိုတုံ့ပြန်ဖို့အတွက်အခုလိုကော်မရှင်ဖွဲ့လိုက်ရုံနဲ့မပြည့်စုံနိုင်ပါဘူး။
စခန်းပြည်နယ်အပါအဝင်စစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမှန်တကယ်ပြောင်းလဲမှုတွေဖြစ်ပေါ်ဖို့ပဋိပက္ခဖြစ်နေတဲ့ဒေသတွေကိုနိုင်ငံတကာအဖွဲ့အစည်းတွေတွားရောက်စုံစမ်းစစ်ဆေးခွင့်ပြုတင်တယ်လို့ထင်ကြောင်းလဲသူကဆက်ပြောပါတယ
်။ Amnesty International has been calling for UN Special Rapporteur access and other UN bodies access to Northern Rakhine State.
ခိုင်ပြည်နယ်မြောက်ပိုင်းဒေသအပါအဝင်တချင်နဲ့ရှမ်းပြည်နယ်တွေမှာဖြစ်နေတဲ့ပဋိပက္ခဒေသတွေကိုကုလသမဂ္ဂအထူးစုံစမ်းစစ်ဆေးမှုကိုအတားအဆီးမရှိတွားရောက်စုံစမ်းစစ်ဆေးခွင့်ပြုတင်တဲ့အကြောင်း Amnesty International အဖွဲ့ကအစဉ်တစိုက်တောင်းဆိုနေကြတာပါ။ကျွန်တော်တို့အဖွဲ့ကလည်းလူခွင့်ချိုးဖောက်မှုတွေကိုမှတ်တမ်းပြုစုထားပါတယ်။နိုင်ငံကအတိုင်းဝိုင်းနေနဲ့ဗိုလ်ချုပ်မှုကြီးမရောက်နိုင်ပါဝင်အစိမ့်အရာရှိတွေပေါ်ပိတ်ဆို့အရေးယူမှုတွေချမှတ်တင်တယ်လို့ကျွန်တော်တို့ယူဆပါတယ်။ဒါ့အပြင်ဗိုလ်ချုပ်မှုကြီးမရောက်နိုင်တဲ့တခြားအစိမ့်တက်မတော်အရာရှိတွေကိုတာဝန်ယူမှုတာဝန်ခံမှုရှိစေရင်းနဲ့ထိုက်တန်တဲ့အပြစ်ပေးအရေးယူမှုတွေလှုပ်ဆောင်နိုင်အောင် ICC နိုင်ငံကရာသွေးခုံရုံးကိုလွှဲပြောင်းပေးဖို့အတွက်လည်းကျွန်တော်တို့တောင်းဆိုပါတယ်။
တမရော်ကာကွယ်ရေးဦးစီးချုပ်ရုံးကဒီကနေ့မတ်လ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာတော့ဖြစ်စဉ်များအားစုံစမ်းစစ်ဆေးခဲ့သည့်စုံစမ်းစစ်ဆေးရေးအဖွဲ့၏အစီရင်ခံစာများအပေါ်စီဥပဒေချုပ်ရုံးကလေ့လာသုံးသပ်အကြံပြုတင်ပြချက်များအရ၎င်း Human Rights Watch အဖွဲ့ Amnesty International အဖွဲ့နဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ Fact Finding Mission တို့၏ဆွဆွဲရေးသားဖော်ပြသောအစီရင်ခံစာများအပေါ်စီဥပဒေချုပ်ရုံးကလေ့လာသုံးသပ်အကြံပြုတင်ပြချက်များအရ၎င်းအစဉ်ကစားအတိအကျရေးသားဖော်ပြချက်များကိုထပ်မံစီစဉ်အတည်ပြုရန်လိုအပ်ပါသည်လို့ဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တက်မတော်ပြောခွင့်ရသူတွေကို VOA ကဆက်သွယ်နေမြန်လို့မရခဲ့ပါဘူး။2019ခုနှစ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအစွန်းရောက်အာဆာအဖွဲ့ရဲ့တိုက်ခိုက်မှုတွေအပြီးဖြစ်ပြီးတဲ့နောက်လူကြိုးရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်စိုးစိုးဝါဝါလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့နိုင်ငံတကာအစိုးရအခမ်းအနားအသီးသီးတွေမှာဖော်ပြထားတာဖြစ်ပါတယ်။အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ပြည်စုံမင်းမြန်ထားတာတွေကိုအခြေခံပြီးမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖျက်ရှားမှုတွေလုပ်ခဲ့တယ်လို့လည်းနိုင်ငံတကာကဆွဆွဲချက်တွေထွက်ခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့စစ်တပ်ဘက်ကပါဒီကမှာခင်ဗျာမြန်မာအစိုးရဘက်ကရောစစ်တပ်ဘက်ကပါနိုင်ငံတကာကတုံ့နှုံးနဲ့ရိုဟင်ဂျာအုံနှုံးကိုလက်မခံတဲ့အပြင်ဒီဆွဆွဲချက်တွေဟာလည်းအခြေအပြစ်မရှိဘူးလို့ညှင်းဆန်းထားပါတယ်ခင်ဗျာ